မိန်းမညနေကမှာသောတာရှင်များရှင် View American တိုင်ရဲ့2018ခုနှစ်စက်တင်ဘာလ18ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေ 9.2925 ရုပ်ကနေတိုက်တင်ဆက်နေပါပြီရှင်ကျမများသတင်းအောင်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားပါမယ
်ကျမသင်္ကီထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုတော့မိုက်ဤတန့်စင်နဲ့အတူကြီးညာမှာပါလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့ပါတယ်လို့ဆွဆွဲခံထားတဲ့အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းခံထားသူကေဗင်နော့နဲ့ဆွဆွဲသူအမျိုးသမီးတို့ကိုလွှတ်တော်ကော်မတီရှေ့မှောက်ကြားနာမှာပါ။ဩဇာကြီးတဲ့မြန်မာစစ်တပ်အနေနဲ့နိုင်ငံရေးကနေထွက်ဖို့ကုလသမဂ္ဂစုံစမ်းရေးမှုတွေကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကြားကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်တဲ့တွင်လှရီကတော့မြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်အတွင်းကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့တာဝန်ရှိသူတွေအပြစ်ကင်းလွတ်ခွင့်ရနေတဲ့အခြေအနေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာရပ်တန့်နေပြီလို့ကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေကပြောလိုက်ပါတယ်
။ Democracy requires a government that accepts scrutiny. It depends on leadership.
ကုလစုံစမ်းရေးအဖွဲ့ခေါင်းဆောင်မာဇူကီဒါရုစ်မှပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီအကြောင်းနဲ့အတူမြန်မာစစ်ခေါင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံးတင်စစ်ဆေးရေးတောင်းဆိုထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အပိတက်အစီရင်ခံစာပေါ်မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့တုံ့ပြန်ချက်နဲ့ကရင်ပြည်နယ်ဖအံမြို့အကျဉ်းထောင်တွေကနေထွက်ပြေးလွတ်မြောက်သွားတဲ့အကျဉ်းသားတွေပြန်လည်ဖမ်းဆီးရမိတဲ့နောက်ဆုံးသတင်းနောက်ဆုံးသတင်းနဲ့အတူရွှေဝါရောင်တော်လှန်ရေး17နှစ်မြောက်အခမ်းအနားစတဲ့သတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနေနိုင်ငံတကာသတင်းတွေကိုမတ်တင်ငီထိုင်းနဲ့မအိသန်စင်တို့ကပြောပြပေးပါအောင်ရှင်
။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်စင်တင်သွင်းခံထားရသူ Brett Kavanaugh နဲ့လွန်ခဲ့တဲ့နှစ်30ကျော်ကသူအထက်တန်းကျောင်းသားဘဝမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်တာခံခဲ့ရပါတယ်လို့ဆွဆွဲထားတဲ့အမျိုးသမီးတို့ကိုလာမဲ့သတင်းပတ်ထဲအထက်လွတ်တော်တရားရေးကော်မတီရှေ့မှောက်မှာကြားနာမှာဖြစ်ပါတယ်။လက်တလောဆွဆွဲချက်တင်တဲ့ပတ်သက်ပြီးအပြည့်အဝပွင့်လင်းမြင်သာမှုရှိရေးအတွက်အများပြည်သူရှေ့မှောက်မှာလာမဲ့တနင်္လာနေ့ကြားနာမယ့်အကြောင်းကော်မတီဥက္ကဋ္ဌချက်ဂလတ်စလီကကြေညာချက်မှာပြောဆိုထားပါတယ်။ကော်မတီရဲ့ကရီပပ်ဘလစ်ကန်တွေကတော့ကေဗင်နော့ရဲ့အမည်စင်တင်သွင်းမှုကိုရှေ့ဆက်ဆောင်ရွက်နိုင်ဖို့အတွက်အစိုးဆုံးဒီသတင်းပတ်ကြားသာရင်းနှီးလောက်မှာမဲခွန်းနိုင်ဖို့မျှော်လင့်ခဲ့ကြတာပါ။ကေဗင်နော့နဲ့သူ့ကိုဆွဆွဲထားတဲ့အမျိုးသမီးတို့နဲ့ကော်မတီအဖွဲ့ဝင်တွေကြားတယ်လီဖုန်းဆက်သွယ်မေးမြန်းပြီးဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနိုင်တယ်လို့ Republican ခေါင်းဆောင်တွေကအကြံပြုခဲ့ကြတာပါ။ဒါပေမဲ့လည်းအပြည့်အဝကြားနာဖို့ Republican တချို့အပါအဝင်ဝိုင်းဝန်းတောင်းဆိုမှုတွေကများလာလာကြောင်းလစ်လျူရှုလို့မရတဲ့အခြေစိုက်သွားတာပါလေ။သမ္မတ Donald Trump ကတော့သူအမည်စင်းတင်သွင်းထားတဲ့ Kavanaugh ဘက်ကရက်တီပါတယ်။ Kavanaugh ရဲ့သမိုင်းကြောင်းမှာမှဲတဲ့ပေါက်တောင်မစွန့်ထင်းဘူးဘူးလို့သမ္မတ Trump ကပြောပါတယ်။လွန်ခဲ့တဲ့နှစ်30တုန်းကဆယ်ကျော်သက်မိန်းကလေးကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကို Kavanaugh ဘက်ကလည်းအပြင်းထန်ညှဉ်းဆန်းထားပါတယ်ရှင်။
အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆက်ဖက်တဲ့ဆွေဆွဆွေမှုတွေပေါ်စုံစမ်းစစ်ဆေးမှုနဲ့ဆက်ဆက်နေတဲ့ဆာရွက်ဆာတန်းတွေကိုလှုပ်ဝက်ဖြစ်ကန့်တတ်ထားချက်ကိုပယ်ဖြတ်ပြီးဖို့အမေရိကန်သမ္မတထရမ့်ကအမေရိကန်တရားရေးဌာနကိုအမိန့်ပေးလိုက်ပါတယ်။သမ္မတထရမ့်မဲဆယ်ချီယုံရဲ့အဖွဲ့အစည်းအပေါင်းကာတာပေ့ချ်ကို FBI ရဲ့စောင့်ကြည့်မှုတွေအပါအဝင်အမေရိကန်တရားရေးဌာနရဲ့ထိတဲအကြီးကဲဘရုစ်အိုကို FBI ကမေးမြန်းထားတဲ့အစီအခံစာတွေကိုလည်းလှုပ်ဝက်မဟုတ်ဘဲနဲ့ပြည်သူတွေကြည်နိုင်တဲ့အချက်လက်တွေဖြစ်အောင်ပြောင်းလဲဖို့လှုပ်ဆောင်ရမှာဖြစ်တယ်လို့အင်ဗီရောပြောခဲ့ရဆယ်ဆန်နက်ကပြောဆိုလိုက်ပါတယ်။ on her ပြည်တိန်တရှိုဟောင်းခရစ်စတိုဖာစတီးလ်နဲ့အဆက်အသွယ်ရှိတဲ့သူဖြစ်ပါတယ်။တရှိုဟောင်းစတီးလ်ဟာရာဇဝတ်မှုမကင်းတာဒါမှမဟုတ်အရှက်ရစီနိုင်တဲ့အချက်လက်တွေနဲ့ဒေါနယ်ထရမ့်ပေါ်မှာရုရှားကအကြက်ခံထားကောင်းထားနိုင်တယ်ဆိုပြီးတော့ဆွဆွဲထားတဲ့အစီရင်ခံစာဆောင်ကိုလည်းပြုစုခဲ့သူလည်းဖြစ်ပါတယ်။အလို့ထုတ်ခံနိုင်ရတဲ့ FBI အကြီးကဲ James Comey, FBI ဒုအကြီးကဲဟောင်း Andrew McCabe, FBI ထောင်လိုင်းဟောင်း Peter Stocks နဲ့ FBI ရှင်းနေဟောင်း Lisa Page တို့ရဲ့ရုရှားအရေးနဲ့ဆက်ဆက်တဲ့ phone message စာတွေအလုံးအပါအဝင်တခြားစာရွက်စာတမ်းတွေကိုလည်းလှုပ်ဝက်အဖြစ်ကန့်သက်ထားရတာကနေပယ်ဖြတ်ပေးဖို့ပြောဆိုသွားတာပါ။ပွင့်လင်းမြင်သာမှုပိုရှိစေဖို့ရည်ရွယ်ချက်နဲ့ဒေါနယ်ထရမ့်မှာဒီလိုအမိန့်ချလိုက်တာဖြစ်တဲ့အကြောင်းအင်ပြီးတော့ပြောခွင့်ကပြောပါရစေ။ဘာကြောင့်ဘယ်တော့မှလက်တွေ့ဆောင်ရွက်မလဲဆိုတာကိုတော့အသေးချာမသိရသေးပါဘူး
။ဒေါ်လာ200တန်ဖိုးရှိတရုတ်သွင်းကုန်တွေအပေါ်အခွန်တိုးကောင်းမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်အပေါ်လက်တော့ပြန်ဆောင်ရွက်မယ်လို့တရုတ်ဘက်ကပြောဆိုလိုက်ပါရစေ။နောက်သတင်းပတ်တနင်္လာနေ့စက်တမလ24ရက်နေ့မှာစတင်တက်ရောက်မဲ့အမေရိကန်ရဲ့အကောက်ခွန်အသစ်စီးချက်မှုမှာတော့ဆေးရဂိုင်နှုန်းအခွန်ကောက်ခံမှုနဲ့ဆက်မှာပါ။ ဒါပေမဲ့လို့လဲ2019ခုနှစ်ဇန်နဝါရီလတရက်နေ့အရောက်မှာတော့အခွန်ကို25ရာခိုင်နှုန်းအထိတိုးမှာဖြစ်ပါတယ်အမေရိကန်သမ္မတကအခွန်ကောက်ခံမှုအသစ်တရချက်မှတ်တဲ့အကြောင်းကြေညာချက်ထဲမှာတော့တရုတ်အပေါ်သတိပေးထားပါတယ်တကယ်လို့တရုတ်ဘက်ကအမေရိကန်လယ်သမားတွေဒါမှမဟုတ်လဲအမေရိကန်ကုန်ထုတ်လုပ်ငန်းတွေအပေါ်လက်တုံ့ပြန်လာမယ်ဆိုရင်အမေရိကန်တို့ဘက်ကနောက်ထပ်ဒေါ်လာ268ဘီလီယံတန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေအပေါ်မှာအခွန်ကောက်ခံမဲ့တတိယအဆင့်လုပ်ငန်းစဉ်ကိုချက်ချင်းအကောင့်ထည့်ဖို့မယ်လို့သမ္မတထရန့်ကပြောဆိုထားတာပါသွင်းကုန်တွေအပေါ်အခွန်တိုးကောက်ခံတာကြောင့်ကမ္ဘာအကြီးဆုံးအမေရိကန်စီးပွားရေးကိုမြင့်တင်ပေးရရောက်တယ်လို့လည်းသမ္မတထရန့်ကတွစ်တာမှာရေးသားခဲ့ပါတယ်ရှင်
ဘရင်ကန်ဒီယာစုအရှိတောင်ဘက်ကမ်းရိုးနဲ့တခြားကုန်ဝင်ရောက်တိုက်ခိုက်ခဲ့တဲ့ဟာရီကိန်းမုန်တိုင်းဖလော်ရန်စ်ကြောင့်ဒေသတော်တော်များများမှာမိုးကြီးပြီးတော့ရေကြီးရေလျှံနေသလိုနောက်ထပ်ရေကြီးမှုတွေလည်းကြည်ကြဲပြင်းပြင်းဖြစ်လာဦးမယ့်အနေအထားမှာရှိတယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။ Virginia, Vermont နဲ့ New Hampshire ပြည်နယ်တွေမှာအင်္ဂါနေ့ထိရေကြီးနိုင်တဲ့အကြောင်းသတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကပြင်းအားအဆင့်1ရှိတဲ့ဖလော်ရန်စ်ဟာရီကိန်းမုန်တိုင်းဝင်ရောက်တိုက်ခတ်သွားတဲ့မြောက်ကယ်ရိုလိုင်းနားမှာတော့ရက်ပေါင်းများစွာမိုးရွာခဲ့တာကြောင့်မိုးရေကြီး35လမ်းမထိရောက်သွားခဲ့ပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးရိုက်ကူပါကမုန်တိုင်းကြံကိုဆွေးနွေးဆုံခံရတဲ့ပြည်နယ်အရှိပိုင်းကလမ်းတော်တော်များများခုထိအသုံးပြုလို့မရသေးဘူးလို့လည်းပြောပါတယ်။အရေးပေါ်ဖွဲ့ကလိုအပ်တာတွေဆောင်ရွက်နေတာနဲ့အမျှမလုံးဝဖဲနဲ့လမ်းပေါ်မထွက်ကြဘူးကိုလည်းပြည်နယ်အုပ်ချုပ်ရေးမှူးကတိုက်တွန်းထားပါတယ်။ကြိုတင်မြင်မှုတွေနဲ့သတင်းတစ်ပတ်ကျော်မုန်တိုင်းတန်ခံရပြီးတော့ပြည်နယ်တွင်းကဒေသတော်တော်များများအလွန်ပျက်စီးခဲ့ရတယ်လို့လာမယ့်ရက်တွေအထိလည်းရေရွဆက်ပြီးတော့ကြီးနေအောင်မှာဖြစ်တယ်ဆိုပြီးတော့အုပ်ချုပ်ရေးမှူးကပြောပါတယ်။အခုတော့ Florence ဟာအပူပိုင်းလုံးမုန်တိုင်းအဖြစ်တနားရီကို21မိုင်၄တိုက်နှုံးနဲ့တိုက်ခိုက်နေပါတယ်။တင်းလာနေနောက်ပိုင်းမှာ Richmond Virginia မှာလေဆင်နှမောင်းတော်တော်များများတိုက်ခတ်သွားတာကြောင့်လူတယောက်ထက်မနည်းသေဆုံးခဲ့ရပါတယ်။ Florence မုန်တိုင်းကြောင့်မြောက် Carolina မှာလူပေါင်း32ယောက်ထက်မနည်းသေဆုံးခဲ့ရပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရီမြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဩဇာကြီးတဲ့မြန်မာစစ်တပ်အနေနဲ့နိုင်ငံရေးကနေဖယ်ရှားပေးဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်လူနည်းစုအပေါ်လူမျိုးရုံးတပ်ဖြတ်မှုနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတချို့ကိုတရားစွဲဆိုနိုင်ရေးတောင်းဆိုထားတဲ့မြန်မာဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ရဲ့အပိသက်အစဉ်ခံစားမှာအခုလိုဖော်ပြတာဖြစ်ပါတယ်။စစ်တပ်ရဲ့ထိပ်ပိုင်းခေါင်းဆောင်မှုကိုအလုံးစုံပြင်ဆင်ရမှာဖြစ်ပြီးနိုင်ငံအုပ်ချုပ်ရေးမှာထပ်မပါသင့်တော့ဘူးလို့စာမျက်နှာ400ကျော်ပါကုလသမဂ္ဂရဲ့အစိုးရခန်းစားကဖော်ပြပါတယ်။မြန်မာနိုင်ငံရေးကနေတက်မတော်ကိုဖဲထုတ်နိုင်ရေးအရက်ဖက်ခေါင်းဆောင်ပိုင်းကဆောင်ရွက်ရမယ်လို့လည်းစာမျက်နှာမှာပြောဆိုထားပါတယ်။လူမျိုးရုံးတပ်ဖြတ်မှုအတွေ့မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောက်နိုင်အပါအဝင်စစ်တပ်ထိတ်တန့်တာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးနိုင်ရေးအတွက်ဆောင်ရွက်ကြဖို့ကိုလည်းနိုင်ငံတကာအသိုင်းအဝိုင်းကိုတိုက်တွန်းထားပါတယ်။မြန်မာစစ်တပ်ဘက်ကတော့အမှားအယွင်းမလုပ်ခဲ့ဘူးလို့ညင်းဆိုထားတာပါပြီးခဲ့တဲ့နှစ်ဩဂုတ်လမှာလုံခြုံရေးစခန်းတွေအပေါ်စီးနှင်းတိုက်ခိုက်ခဲ့တဲ့ရိုဟင်ဂျာအချက်ဖက်သမားတွေကိုရှင်းလင်းလာတာဖြစ်တယ်လို့စစ်တပ်ဘက်ကပြောဆိုထားပါတယ်ဒါပေမဲ့လို့လဲကုလသမဂ္ဂစုံစမ်းရေးမှုတွေကတော့စစ်တပ်ဘက်ကလူရာထက်ပိုပြီးအင်အားအလုံးအကျွံသုံးခဲ့တယ်လို့ထောက်ပြတာပါမြန်မာတပ်မတော်ကိုပြန်လည်ဖွဲ့စည်းဖို့လက်ရှိခေါင်းဆောင်မှုကိုပြောင်းလဲရင်းနဲ့စကြရမယ်လို့ကုလသမဂ္ဂစုံစမ်းရေးမှုတွေကပြောပါတယ်။အရက်ဖက်အာဏာပိုင်တွေအနေနဲ့စစ်တပ်ရဲ့ဆောင်ရွက်ချက်တွေအပေါ်ဩဇာမညောင်းမှုဆိုတာကိုလည်းကုလအစိုးရခန်းစာမှာအသိအမှတ်ပြုဖော်ပြထားပါတယ်။ဒါပေမဲ့လည်းသူတို့ရဲ့လုပ်ရက်နဲ့ပြက်ကွက်မှုတွေကရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုအထောက်ပံ့ဖြစ်စေတယ်လို့လည်းပြောဆိုထားပါတယ်။မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်တင်မခံသလိုကုလသမဂ္ဂရဲ့အစိုးရခန်းစာကိုလည်းပေးချထားပါတယ်ရှင်။
ရန်ကုန်ရဲနိုင်ငံပြည်ရဲမျိုးတော်မှာကိုယ်စားလှယ်အရောက်ညာနေပါနဲ့တူရောက်ရှိနေတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့ထိပ်သီးတွေ့ဆုံပွဲပထမနေ့ကိုဒီကနေ့မှာကျင်းပပြီးစီးခဲ့ပါတယ်။ဒီဆွေးနွေးပွဲဟာဆိုရင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဒီနှစ်ထဲမှာတတိယအကြိမ်မြောက်နေ့နေ့ချင်းဆိုင်တွေ့ဆုံတာဖြစ်ပေမဲ့လည်းပြည်ရဲမှာထိပ်သီးဆွေးနွေးပွဲကျင်းပတာကတော့ဒါကပထမဆုံးကြိမ်ဖြစ်တဲ့အကြောင်းတောင်ကိုရီးယားပြောခွင့်ရယွန်ယောင်ချန်ကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားကိုယ်စားလှယ်တွေကိုလည်းမြောက်ကိုရီးယားထိပ်တန်းအကြီးအကဲတွေအတွက်သာဖြောပြတီးမှု တွေရှိတဲ့စစ်တပ်ဘင်ကာဖွဲ့ကကြိုဆိုခဲ့တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်ကိုရီးယားနိုင်ငံကောင်ဆောင်နေနေနဲ့ပျုံယန်းမြို့ဆူနန်ပြည်ပြည်ဆိုင်ရာလေဆိပ်ရဲ့ကိုစွန်ဒီပေါ်မှာအတူရှင်ပြီးတော့လမ်းလျှောက်ပြီးတော့တောင်ကိုရီးယားသမ္မတကမြောက်ကိုရီးယားတပ်ကိုစစ်ဆေးတာတွေခါလဲအခုချိန်ဟာပထမဆုံးဖြစ်ပါတယ်။တောင်ကိုရီးယားသမ္မတမွန်ရင်မြောက်ကိုရီးယားခီးစဉ်ရဲ့အဓိကရည်ရွယ်ချက်ကတော့ကိုရီးယားနိုင်ငံသားမှာလက်နက်ကိုပြည်ပခါတွေကိုရှောင်ရှားဖို့အတွက်နဲ့ကိုရီးယားကျွန်းဆွယ်မှာတင်မာမှုတွေရော့ရင်းဖြည့်ရှင်းနိုင်မယ့်အရေးဆွေးနွေးဖို့လည်းဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်နဲ့အမေရိကန်သမ္မတထရမ့်တို့နောက်တစ်ချိန်တွေ့ပြီးတော့နျူကလ িয়ার လက်နက်ဖြုတ်သိမ်းရေးကိုတိုက်တွန်းအားပေးဆွေးနွေးမှုတွေမလုပ်ဖဲနဲ့တော့မြောက်ကိုရီးယားဘက်ကနေပြီးတော့အနည်းငယ်လက်နက်စုံအောင်မှာမဟုတ်ဘူးလို့လည်းတောင်ကိုရီးယားသမ္မတကပြောဆိုလိုက်ပါတယ်။
ရုရှားစစ်တပ်ရဲ့ဂင်းတောက်လေယာဉ်ကိုဆီးရီးယားရဲ့လေကြောင်းရန်ကာကွယ်စနစ်ကပစ်ချခဲ့တာဟာဆိုရင်ဣသရေလတိုက်လေယာဉ်ကလေယာဉ်မှုတွေရဲ့ရန်လိုတဲ့လောက်ရကြောင့်လို့ရုရှားကာကွယ်ဝင်ကြီးကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံလာတာခီးယားပြည်နယ်တွင်မှာတိုက်ခိုက်ခဲ့တဲ့ဣသရေလတပ်ဖွဲ့ကဆီးရီးယားရဲ့ဒုံးကျည်ရန်ကနေကာကွယ်တဲ့အနေနဲ့ရုရှားလေယာဉ်နောက်မှာပိုးအောင်ခဲ့တာလို့ရုရှားစစ်တပ်ပြောခွင့်ရကပြောဆိုသွားပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်အီတန်စင်တို့ပြောပြခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်တွင်းကလူခွင့်ရချိုးဖောက်မှုတွေနဲ့တာဝန်ရှိသူတွေအပြစ်ကင်းလူခွင့်ရနေတဲ့အခြေအနေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာရပ်တန့်နေပြီလို့ကုလသမဂ္ဂစုံစမ်းရေးမှုတွေကပြောလိုက်ပါတယ်မြန်မာနိုင်ငံအခုရင်ဆိုင်နေရတဲ့အခြေအနေပေါ်စိတ်ရှည်တီးခံရမယ်ဆိုရင်ပြဿနာအဖြေကိုမရနိုင်ပဲဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းလွဲသွားနိုင်တယ်လို့လည်းသတိပေးပါရစေ။ဒီကနေ့ကျင်းပတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းမှုတွေကသူတို့ရဲ့တွေးရှိချက်တွေအပေါ်တင်ပြအကြံပြုခဲ့တာပါ။ကိုသားညွန့်ကဆက်ပြီးပြောပြပါမယ်။
မြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်တွင်ကလူခွင့်ရချူပေါင်းမှုတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေနဲ့အကြံပြုချက်တွေပါတဲ့ဆမီနာ400ကျော်ရှိတဲ့အစီအစဉ်လာကိုအခုတည်ကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရကောင်စီညီလာခံကိုတင်သွင်းခဲ့တာပါလူခွင့်ရကောင်စီကဖွဲ့စည်းပေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်စုဆောင်းရေးအဖွဲ့ Fact Finding Mission ကနေတင်သွင်းတာဖြစ်ပြီးတော့အဲ့ဒီထဲမှာတော့2017ခုနှစ်ခေတ်ကစပြီးတော့မြန်မာစစ်တပ်ရဲ့လူခွင့်ရချူပေါင်းမှုတွေကိုအသေးစိတ်မှတ်တမ်းတင်ထားပါတယ်အထူးသဖြင့်တော့2016ခုနှစ်နဲ့2019ခုနှစ်အတွင်းရခိုင်မြောက်ပိုင်းမှာစစ်တပ်ရဲ့လူညူရေးစစ်စင်ရေးအတွင်းစုစုဝေါဝါလူခွင့်ချိုးဖောက်မှုတွေကိုအသေးစိတ်ပြုစုထားပါတယ်။မင်္ဂတကာဥပဒေတွေကိုချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုလုံးဝပြုပြင်ပြောင်းလဲဖွဲ့စည်းဖို့စစ်တပ်ရဲ့လက်ရှိခေါင်းဆောင်တွေကိုဖယ်ရှားပစ်ဖို့နဲ့မြန်မာတပ်မတော်ကိုနိုင်ငံရေးအခမ်းအနားအနေဖယ်ထုတ်ပြီးတော့ရပ်ဖက်အုပ်ချုပ်မှုအောက်မှာထားဖို့ဆိုပြီးတော့အစိုးရကမှအကြံပြုတိုက်တွန်းပါတယ်။ဒီအတွက်မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံပြည်စည်းရေးလုပ်ငန်းစဉ်ကိုပို့ပြီးတော့တုံးတက်တိုက်လုပ်ဖို့မြန်မာအစိုးရကိုအကြံပြုပါတယ်။ဒါပြင်မြန်မာအာဏာပိုင်တွေအနေနဲ့ဝေဖန်ဆန်းစစ်မှုတွေကိုလက်ခံဖို့လိုပြီးတော့အခုဖြစ်နေတဲ့အခြေအနေတိုင်းဆိုရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုဟာရပ်တန့်နေတယ်လို့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့ခေါင်းဆောင်မာဆူကီဒရုစမာကလူခွင့်ကောင်စီကိုတင်ပြသွားပါတယ
် Democracy requires a government that accepts scrutiny it depends on leadership that actively combats
ဒီမိုကရေစီစနစ်မှာဆွေးနွေးစောင့်ကြည့်စစ်ဆေးမှုကိုလက်ခံဖို့လိုပါတယ်အမုန်းစကားပြောဆိုတာတွေအနေရှိတဲ့မမှန်တဲ့ဖြန့်ဝေတာတွေပေါ်အသေးချောက်အေးအေးတွန့်ပြန်တဲ့ခေါင်းဆောင်မျိုးဖြစ်ရပါမယ်။ခွဲခြားဆက်ဆံမှုမရှိဘဲအားလုံးတန်းတူအခွင့်အရေးရှိတဲ့ဥပဒေထိန်းကုပ်မှုရှိရပါမယ်။ဒါတွေကိုကြည့်ရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာခက်ခဲခက်ခဲစတင်ခဲ့ရပြီးအခုဆိုရင်တော့ရပ်တန့်နေတဲ့အခြေအနေရောက်နေပါပြီ
။မြန်မာအစိုးရကြီးကဲတွေကတော့ရခိုင်မြောက်ပိုင်းအပဝင်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အခြေအနေတွေအပေါ်နားလည်ကြဖို့စိတ်ရှိသီးခံကြဖို့ကိုပဲပြည်တွင်းရောပြည်ပကိုပါတိုက်တွန်းနေတာပါ။ဒါပေမဲ့လည်းစိတ်ရှည်တိကျမှုဆိုတာဟာလက်ရှိပြဿနာတွေဖြေရှင်းမှုမှာအကူအညီမဖြစ်အောင်မကပဲနဲ့မြန်မာဒီမိုကရေစီရေးဆောင်မှုလမ်းလွဲအောင်လုပ်နေသူတွေအတွက်ပဲအကျိုးဖြစ်စေလိမ့်မယ်လို့ကုလသမဂ္ဂစုံစမ်းမှုမာဆူကီဒရုစမာကသတိပေးပါရယ
် Repressive laws are being used to silence those that seek to scrutinize We have verified instances
of
reprisal.
ဒီမှာစစ်မှုမလုပ်နိုင်အောင်ပြည်နယ်ဥပဒေတောင်းပြနေပါရယ်။ကုလသမဂ္ဂကိုသတင်းချက်လက်တွေပို့ပေးနေသူတွေကိုတုံ့ပြန်ရေးရဖြစ်ရမျိုးတွေရှိတယ်ဆိုတာတွေ့ရပါရယ်။ငြင်းငြင်းစွာဆန္ဒပြမှုတွေကလည်းပြည်ပင်ခံရပါရယ်။တချို့နေရာတွေမှာဆိုရင်ဒီဆန္ဒပြမှုတွေဟာအကြမ်းဖက်တုံ့ပြန်ခံရပါရယ်။ဥပမာမြောက်ဦးမှာဖြစ်ခဲ့တဲ့ဖြစ်ရမျိုးပါ။အစိုးရကိုစန့်ကျင်ဝေဖန်မှုတွေဟာချင်းချောက်မှုတွေနဲ့ဖမ်းဆီးမှုတွေနဲ့နှုတ်ပိတ်ခံရပါရယ်။အမုန်းစကားတွေအထူးသဖြင့်ရင်းကြဲပေါ်အမုန်းစကားပြောဆိုမှုတွေလည်းတော်လေးရှိနေပါတယ်စစ်ရှိတိကျမှုဆိုတာနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်ထွန်းမှုကိုဘလုံးမအထောက်အကူမဖြစ်စေပါဘူးဒါကိုလမ်းလွဲဆောင်လုပ်မဲ့သူတွေအတွက်ပဲအကျိုးဖြစ်စေပါလိမ့်မယ်
ကုလသမဂ္ဂလူခွင့်ကောင်စီကဖွဲ့စည်းတဲ့မြန်မာနိုင်ငံဆိုင်ရာစုစည်းအဖွဲ့ကိုမြန်မာအစိုးရကအတိအမှတ်မပြုပါဘူး။ပြည်တွင်းကိုလည်းလာရောက်ခွင့်မပေးပါဘူး။ဒါကြောင့်လည်းဒီအဖွဲ့ဟာအင်းဒီချင်းနိုင်ငံတွေကအခြေအနေတွေကိုတွားရောက်လေ့လာလူခွင့်လှုပ်ရှားသူတွေအဖွဲ့တွေကိုခေါ်ယူတွေ့ဆုံနောက်ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံပြီးတော့ပဲဒီအစီအစဉ်ကိုပြုစုခဲ့ရတာပါ။ဒီအစီအစဉ်ကိုမြန်မာသမ္မတထံပေးပို့ပြီးတော့မြန်မာသမ္မတရဲ့သဘောထားကိုရယူဖို့ကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ကိုတိုက်တွန်းထားပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီမှဒီအစီအစဉ်စာကိုတင်ပြတော့မြန်မာအစိုးရကိုယ်စားလှယ်ဘက်ကတော့ဒီအစီအစဉ်စာဟာတစ်ဖက်သက်ဖြစ်တယ်ဆိုပြီးတော့လက်မခံပါဘူး။ဒီအစီအစဉ်စာကြောင့်မလို့ပြဿနာတွေဖြစ်ရှင်းရေးအစိုးရရဲ့ကြိုးပမ်းမှုတွေကိုပါထိခိုက်စေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ဦးချုပ်မူထွန်းကပြောသွားပါတယ်
။ The one-sided report of the FFN has only served to strengthen
ကုလသမဂ္ဂရဲ့တစ်ဖက်သက်အစီအစဉ်ခံတာဟာအစိုးရရဲ့စိုးရိမ်မှုတွေကိုတိုးလာစေဖို့ပဲရှိပါတယ်။ရခိုင်ပြည်နယ်တွင်လူမှုသာသာတာရှိမှုကိုအနေရရှိတဲ့အပြင်ငြိမ်းချမ်းရေးအမျိုးသားပြည်လဲတည်မြဲရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာအစိုးရရဲ့ကြိုးပမ်းအားထုတ်မှုတွေကိုပါနှောက်ယှက်ဖြစ်စေပါတယ်
။အခုလိုမြန်မာနိုင်ငံတွင်းဒီလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြည်တွင်းမှာအစိုးရအနေနဲ့လူမျိုးတက်ဖွဲ့တွေကိုကင်တွယ်အရေးယူသွားဖို့အစီအစဉ်အမှာတိုက်တွန်းထားတဲ့အပြင်မြန်မာနိုင်ငံတွင်းမှာထိရောက်စွာမကင်တွယ်နိုင်မှုဆိုရင်တော့နိုင်ငံတကာဥပဒေနဲ့အညီစုံစမ်းအရေးယူဖို့ကိုလည်းနိုင်ငံတကာကိုတိုက်တွန်းထားပါတယ်။နိုင်ငံတကာဥပဒေနဲ့အရေးယူနိုင်ဖို့အကောင်းဆုံးနေရာကတော့ ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးဖြစ်တယ်လို့လည်းအစီအစဉ်အမှာကြံပြုထားပါတယ်ခင်ဗျာ။
ကိုတားညဦးပါရှင်အခုဆက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ကောင်ဆောင်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံးတင်စစ်ဆေးရေးတောင်းဆိုထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အပိတက်အစီရင်ခံစာဟာအင်အားနည်းတဲ့နိုင်ငံတစ်ခုပေါ်ဝိုင်းမီးဖိအားပေးရလို့ရဖြစ်ပြီးလက်မခံတဲ့အကြောင်းကိုမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်အဖွဲ့ဝင်တဦးက VOA ကိုပြောပါတယ်ဒီကနေ့လူခွင့်ရေးကောင်စီညီလာခံကိုတင်သွင်းတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာအပေါ်တုံ့ပြန်ချက်တွေကို VOA သတင်းတောက်ကိုမိုးစောကတင်ပြပါမယ်ရှင်
။ဟုတ်ကဲ့ဒီကိန်းပြည်နယ်အတွက်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြမကြံ့မော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တာဝန်ရှိသူတွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကအရေးယူနိုင်အောင်လုံခြုံရေးကောင်စီကလွှဲအပ်ပေးဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်။အဖွဲ့ဝင်3ဦးပါဝင်တဲ့အချက်လက်ရှာဖွေရေးအဖွဲ့ကမြန်မာနိုင်ငံဆိုင်ရာအပိတက်အစီရင်ခံစာကိုကုလသမဂ္ဂလုံခြုံရေးကောင်စီထံဒီကနေ့အင်ကာနေ့မှာတင်ပြလိုက်တာဖြစ်ပါတယ်။စာမျက်နှာ440ပါတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာမှာမြန်မာတပ်မတော်အကြီးအကဲနဲ့ထိတ်တန့်စစ်အရာရှိတွေအနေနဲ့ဒီမျိုးစုတစုကိုရှင်းလင်းဖယ်ရှားမှုနဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ယာဇဝမှုတွေရှိတယ်ဆိုပြီးဒီလိုယာဇဝမှုတွေအတွက်စုံစမ်းစစ်ဆေးဖို့တိုက်တွန်းထားတာဖြစ်ပါတယ်။တမရဟာဥပရိထက်မှာရှိနေသည်ဖြင့်မြန်မာနိုင်ငံမှာငင်းကြဲရေးမရနိုင်ဘူးဆိုပြီးကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒါရူစမန်ကပြောဆိုပါတယ်မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးစုလွယ်အောင်ကတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်လို့သူ့သဘောထားအမြင်ကိုအခုလိုပြောဆိုပါတယ
်အစိုးရကဒီအဲ့ဒီအစီရင်ခံစာကိုလက်မခံဘူးအဲဆိုတော့ပဲကျွန်တော်တို့ကတော့ထောက်ခံပါတယ်။အဲကျွန်တော်တို့လည်းဒါတော့သဘောမတူဘူးပေါ့လေ။အဲကျွန်တော်တို့ ICC ဝင်လာတာမဟုတ်ဘူး။အဲ test finding တရှင်ရလည်းကျွန်တော်တို့သဘောတူနေတာပေါ့တာမဟုတ်ဘူး။ဒါကျွန်တော်တို့ရဲ့အဲဒီပြချက်တွေကိုကျွန်တော်တို့ကလက်မခံဘူး။အခုကကျွန်တော်တို့နိုင်ငံရဲ့အကြီးအကဲတယောက်ကိုအခု ICC တင်တယ်ဆိုတော့လည်းကျွန်တော်တို့ကလည်းသဘောမတူရောက်ခင်ဗျာ။အဲတော့သူတို့ဘက်ကဘယ်လိုပဲလုပ်လို့ပေါ့နော်။ကျွန်တော်တို့ကလည်း mission နဲ့ interest ပေါ့နော်။နိုင်ငံရဲ့အကျိုးကြီးဘွားကိုပဲကျွန်တော်တို့ကဥတည်ရမှာကိုအဲဒီကြမ်းတဲ့သူနိုင်ငံကြိုးစည်းသွားတယ်လက်မမခံပဲအဲဒီကြည့်ကျွန်တော်တို့ကလည်းဒီလိုလုပ်တာအပြတော့အင်အားတဲ့နိုင်ငံကိုအင်အားကြီးတဲ့သူတွေအစုပြီးဝိုင်းလုပ်ကြတော့ကျွန်တော်တို့အဲ့လိုယူဆတာပေါ့ဗျာ
Equality မြန်မာခေါ်လူခွန်ရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုပြီးအခုလိုတုံ့တက်ပါတယ
်နိုင်ငံတကာဖိအားကအရင်ကထက်ပိုပြီးများလာပြီအရင်တော့ကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပါဆိုပြီးတော့ပြောဆိုရချင်မလာရောမှုတွေပူးပေါင်းဆောင်ရွက်ရှိတဲ့အတွက်နောက်ထပ်အရှိန်ညွှန်သွားတဲ့တော်မျိုးရှိပါတယ်။အဲ့တော့ဒီအချိန်မှာတော့ကျွန်တော်တို့ကတော့လက်ခံမှုမရှိဘူးညှင်းဆုံမှုနဲ့တော့တော်တော်လုံးဝမလုံလောက်ပါဘူး။ကျွန်တော်ညှင်းဆုံမယ်ဆိုရင်တော့မှအဲ့ဆိုင်မှာမှတက်တည်ထောက်ပြဖို့ကျွန်တော်လိုအပ်နေတယ်။ညှင်းဆံမှုတွေကတကယ်မရှိပါဘူးဆိုတော့တက်တည်ကြရင်လက်ပြီးတော့စုံလက်စစ်စစ်နိုင်တဲ့အရာတွေကိုကျွန်တော်တို့ပူးပေါင်းလုပ်ဆောင်ပေးဖို့ဒါတွေကိုခွင့်ပြုဖို့အဲ့လိုမျိုးဆက်နေတာပြန်ပြီးတော့ပြန်ရှိရမယ်လို့ထင်ပါတယ်။
မြန်မာအစိုးရကလည်းနိုင်ငံတကာကတန်တမာဟောင်းတွေပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းပြီးစုံစမ်းစစ်ဆေးမှုတွေလုပ်ကိုင်နေပါတယ်။ဥအောင်မျိုးမင်းကတော့ဒီကော်မရှင်ရဲ့လုံဆောင်မှုတွေဟာနိုင်ငံတကာကလက်ခံနိုင်ပွဲမရှိဘူးလို့လည်းအခုလိုထောက်ပြပါတယ
်။နိုင်ငံတကာကတောင်းဆိုနေတာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပါ။အခုလိုမျိုးအစိုးရကနေနိုင်ငံသားတွေပါဝင်နေဆိုတဲ့အခုရဲ့နေတော့မလုံလောက်တော့ဘူးကြ။
အကြောင်းလဲဆိုတော့လူခွေစုံစမ်းစစ်ဆေးမှုကိုကျွန်တော်တို့ကလုပ်ဆောင်မယ်ဆိုရင်နိုင်ငံတကာရဲ့လုတ်ပိုင်ခွင့်နဲ့နိုင်ငံတကာရဲ့လုတ်ထုတ်လို့မျိုးရရှိပါတယ်။အဲတော့ခုနကတော့ကျွန်တော်တို့ဖွဲ့ထားတဲ့ဖွဲ့စုချင်းဒါဘာလို့မှလည်းညှို့ထုတ်ဖို့မဟုတ်ဘူးဆိုတော့ပြောကြားချက်ကလည်းကျွန်တော်တို့အပေါ်မှာနည်းနည်းလေးဆိုရင်အကြောင်းလဲဆိုတော့ကျွလူရင်ကျွလူမယ်လို့လည်းညှို့ထုတ်ပြီးကျွန်တော်ပြောရမှာပဲ။ပေါ်ထုတ်ရမှာပဲ။ဒါပေမဲ့ဘာလို့မှလည်းညှို့မထုတ်ဘူးစုံစမ်းစစ်ဆေးမယ်ဆိုတော့ပုံစံမျိုးဖြစ်ချင်းကတော့သူရဲ့လုတ်ပိုင်ခွင့်ကိုလည်းတန်ပြားဖြစ်စေတာသူရင်စရာချင်းနေတာတကယ်နိုင်ငံတကာရဲ့ထောက်ပြချက်တွေကလည်းဒီချက်တွေပါဝင်နေတာကိုတွေ့ရပါတယ
်။နိုင်ငံတကာနဲ့ကုလသမဂ္ဂကရိုဟင်ဂျာလို့တုံတုံပြီးထောင်ပေါင်းချီတဲ့မွတ်စလင်ဒုက္ခသည်တွေအပေါ်ဆိုးဝါးရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးအစိုးရခန်းစာကဖော်ပြပါတယ်။မြန်မာဆိုရကတော့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတဲ့လူမျိုးမရှိကြောင်းအမြဲတစေမြင်းဆိုထားပါတယ်။ပြည်ရင်းမှာအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့နိုင်ငံတကာရဲ့ဆွဆွဲမှုတွေနဲ့ပတ်သက်ပြီးဗမလိုက်တဲ့မျှတတဲ့စုံစမ်းမှုတွေစတင်လှုပ်ဆောင်နေတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ကုလသမဂ္ဂကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုအတိအမှတ်မပြုဘူးလို့လည်းပြောဆိုထားတာဖြစ်ပါတယ
်။ကိုမိုးစော်သတင်းပေးပို့ထားတာပါ။အခုဆက်ပြီးဖန်အင်အချင်းတောင်ကထွက်ပြေးလို့မြောက်သားတဲ့အချင်းသားတွေပြန်လည်ဖမ်းဆီးရမိတဲ့အခြေအနေနောက်ဆုံးရသတင်းကိုတင်ပြပေးပါမယ်။ကရင်ပြည်နယ်ဖရမျိုးအကျဉ်းဆောင်တွေကနေတနင်္ဂနွေနေ့ကထွက်ပြေးလွတ်မြောက်သွားတဲ့အကျဉ်းသား42ယောက်အနက်ကဒီကနေ့နေကင်းပိုင်းထိ20ကိုအရှင်ဖမ်းဆီးရမိပြီးနှစ်ဦးကိုတော့အသေးရမိတယ်လို့ဖအံရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားတာပါ
ထပ်ပြီးခဲ့တဲ့အကျဉ်းသား42ယောက်ထဲကဒီနေ့ညပိုင်းအထိ20ကိုလက်ရဖမ်းဆီးနေပြီးတဦးကတော့ဒဏ်ရာနဲ့ဆေးရုံမှာတည်ဆုံသွားခဲ့တာပါအသေးဖမ်းဆီးရတဲ့သူတွေထဲမှာဦးဆောင်သူလို့အစိုးရဘက်ကတင်ပြရရှိထားတဲ့ကျော်မိန်လာခေါ်အဆောင်လဲပါဝင်ပါတယ်ကရင်ပြည်နယ်ရဲတပ်ဖွဲ့ရဲမှူးကြီးအောင်မြတ်မှုကဖမ်းဆီးရမိတဲ့အခြေအနေနဲ့လွတ်မြောက်နေသူတွေကိုဆက်လက်ရှာဖွေနေတဲ့အခြေအနေကိုအခုလို VOA ကိုပြောပါရယ
်ဦးချေကြီးဘောဆာ22ယောက်ပြီးပါပြီအရှင်အား20အရှင်အား20ဆေးရုံရောက်မှပေးတာ2ဒါတွေရောကျွန်တော်မြန်မာနိုင်ငံရဲ့တပ်ဖွဲ့ဝင်အင်အား300ကျော်တော့ကြီးကအုပ်ချုပ်ရေးအဖွဲ့တွေတော့တပ်မတော်စစ်ကြောင်းတွေပေါင်းပြီးတော့တော်လင်းပြီးတော့ရှာနေပါတယ်ခင်ဗျအဲဒီတပီနှလုံ
းဖမ်းဆီးရမိသူတွေဟာအကျဉ်းသား15ဦးအချုပ်သား9ဦးစုစုပေါင်း22ဦးဖြစ်တယ်လို့ကရင်ပြည်နယ်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်နောက်ထပ်အကျဉ်းသား15ဦးနဲ့အချုပ်သား5ဦးစုစုပေါင်း20ကိုဖမ်းဆီးဖို့ကြံနေသေးတယ်လို့ဆိုပါတယ်ထပ်ပြေးခဲ့တဲ့အကျဉ်းသားတွေထဲမှာတရင်သားလက်နက်အဖွဲ့အစည်းဝင်ချိုးနဲ့လက်နက်မှုမွေးစေဝါမှုတွေနဲ့ထောင်ချခံထားရတဲ့အကျဉ်းသားတွေပါဝင်ပါတယ်ထပ်ပြေးသွားသူတွေဟာထိုင်းနယ်စပ်တလျှောက်ကနေတစ်ဖက်နိုင်ငံဘက်ထပ်ပြေးသွားနေတာကြောင့်နယ်စပ်တလျှောက်ပိတ်ဆို့ရှာဖွေနေတယ်လို့နယ်စပ်လုံခြုံရေးကိုတင်းကျပ်ထားတယ်လို့ဖအံဒေသခံတွေကဆိုပါတယ်လုံခြုံရေးအဖွဲ့ဝင်တွေနဲ့နယ်မြေကန်တပ်မတော်သားတွေကပူးပေါင်းပြီးလန်နသာခိတ်တွေကိုပိတ်ဆို့ရှာဖွေဖမ်းဆီးနေပါတယ်ဖမ်းဆီးမိတဲ့အကျဉ်းသားတွေကိုကင်းပြီးနဲ့မြောက်ဝတီနဲ့လိုင်းဘက်မျိုးနယ်တွေအတွင်းမှာလုံခြုံရေးရဲတပ်ဖွဲ့တွေကဖမ်းဆီးမိခဲ့တာပဲဖြစ်ပါလေခင်ဗျာ
တော်ရှိမှာခင်ဗျာဇမ္မုန်တိုင်းဥပဒေချုပ်အပါအဝင်ပြည်ပြည်ပိုင်ဆိုင်ရာတာဝန်ရှိသူချုပ်ဖမ်းဆီးအရေးယူလိုက်တဲ့ကိစ္စဟာအနေဒီအစိုးရရဲ့အာဂတိလက်စားမှုတိုက်ဖြည့်ဆောင်ချက်မှာထူးခြားစိတ်ဝင်စားစရာဖြစ်ခဲ့ရပါတယ်။ဒါကြောင့်မလို့အစိုးရရဲ့အာဂတိလက်စားမှုတိုက်ဖြည့်ဟာဘလောက်ထိထိရောက်အောင်မြင်လာပြီလဲ။ဘာတွေလိုအပ်ချက်ရှိသလဲ။စသဖြင့်လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန်းကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင
်ဗျ။ဒီကနေ့ညဒိုင်းလီလိုင်းစီစဉ်မှာထမှန်ပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါတယ်။အခုဆက်ပြီးရွှေဝါရောင်တော်လှန်ရေး17နှစ်မြောက်အခမ်းအနားကျင်းပတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာဒီကနေ့ရင်ဆိုင်နေရတဲ့အထွေထွေအကျပ်တဲတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်တာကြောင့်ဒီဖွဲ့စည်းပုံကိုဖျက်သိမ်းပြီးလူမှုဆန္ဒနဲ့ကိုက်ညီတဲ့အခြေခံဥပဒေတရပြင်ဆင်အစားထိုးနိုင်ရေးပြင်ဆင်ဖို့ရွှေဝါရောင်တန်ခါလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ခါတော်တွေကတိုက်တွန်းလိုက်ပါတယ်။ဒီကနေ့ရန်ကုန်တင်ငန်းကျွန်းမြို့နယ်ကြိုက်ကစံဓမ္မပီယာကျောင်းမှာကျင်းပတဲ့ရွှေဝါရောင်တော်လှန်ရေး17နှစ်မြောက်အခမ်းအနားကြောင်းကိုကိုရိုင်းတော်ရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့လက်ရှိနိုင်ငံအခြေအနေအောက်တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပြင်းထန်လာသလိုဒီမိုကရေစီနဲ့လူ့အခွင့်အရေးတွေဆုံးရှုံးလာပြီးတိုင်းရင်းသားပြည်သူတွေရဲ့လူထုဘဝဆင်းရဲကြက်တဲမှုတွေအခြေအနေတွေရင်ဆိုင်နေရတဲ့အကြောင်းချေဝါရောင်တော်လိုင်းစက်တက်နှစ်ပြည့်အဖြစ်ဒီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ဃာတော်တွေကကြေညာချက်သဆောင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အခမ်းအနားမှာမန္တလေးတောင်ခွင်မင်းကြီးကျောင်းကဆရာတော်ဦးကေလာတာကအခုလိုမိန့်ကြားပါတယ်။
နိုင်ငံကဒီမိုကရေစီရပြီလို့လွတ်မြောက်သွားတာလူလူလွတ်မြောက်ရင်လည်းဒီလိုပဲကြီးရဘူးလို့ကတခြားဒီမိုကရေစီစနစ်တိုင်းမှာလူလူလွတ်မြောက်ရင်ကိုပေးထားရင်ပဲလို့ဒါကလူလူလွတ်မြောက်ရင်ကိုလည်းလက်ရှိအချိန်မှာမကြိုးစားနိုင်ဘူးလို့ဒီဥဒရိုနိုင်ငံကပုံပြီးအာဏာရှင်နဲ့ဆိုးရတဲ့စနစ်တစ်ခုပြန်ခံလာဒါလည်းဥဒရိုကမ္ဘာနိုင်ငံအစည်းအဝေးမှာပြန်ပူပေးဆက်ရဟန်းနိုင်ငံတွေကပေးဆက်တယ်ဆိုတာအတူတူပေးဆက်ရတာအဲ့ပေးဆက်တဲ့နေရာမှာဥဒရိုကဒီမိုကရေစီစနစ်ကိုရှင်းသန်းအောင်ဒီလူလူကောင်းဆောင်ရဲ့အပေါ်မှာတကယ်အားသာယုံကြည်ပြီးတော့မှဥဒရိုကလူလုံးကောင်းဆောင်လို့ပဲဒါလူလူကောင်းဆောင်ပေါ်မှာဝိညာဉ်ပေါ်မှာ
မကင်ကျောင်းကတစ္ဆာဝါဒီဆရာတော်ဦးစံဒီမာကလည်းအခုလိုမိန်ကြားပါတယ်
။လူတို့ကတော့သိခံပြီးတော့2008အဲဆုံးမှပြတ်သိမ်းနိုင်မှုဆိုရင်တော့ပြင်ဆင်ရေးပေါ့။အဲသူတို့စောင့်စားနေကြတယ်။ယုံကြည်တယ်ပေါ့။အားကိုးတယ်ပေါ့။အခုမိမိတို့တင်ပြောက်ထားတဲ့သူတို့အစိုးရကိုယုံကြည်တယ်အားကိုးတယ်။လုပ်ပြီးလိမ့်မယ်လို့လည်းပဲဦးစံတို့မျှော်လင့်နေတာ။ချိန်လေးချိန်ကြီးပဲ။ဖြစ်လာဘူးဆိုရင်လည်းပြည်သူလူထုအနေနဲ့ဒီတရားသောနည်းနဲ့ပေါ့။ညံ့တတ်တာရှိတဲ့ဥပဒေကျင်းစင်ရဲ့သို့မဟုတ်ဖြစ်သိင်းရေးကိုပြုလုပ်ကြမလဲဆိုတဲ့အမျိုးဒီနိုင်ငံရေးအင်အားစုတွေကလည်းပဲပြောလာလိမ့်မယ်အဲ့ဒီပုံမှာလူလူလူအနေနဲ့ပူးပေါင်းပြီးတော့ပါဝင်ဖို့ဒါဥစဉ်လို့နေတဲ့မိသားရဲ့ဆန်းနဲ့
2008ရှိဝါရောင်တော်လန်ရေးကတန်ကားလှုပ်ရှားမှုပါပခုတ်ကူမြို့မှာတန်ကားတော်တပားကိုအာနာပိုင်ကြီးဘက်ကရိုက်နှက်ခဲ့တဲ့မှုနဲ့ပြည်သူတွေကစောင်းနေကြက်တဲပြီးကုံစိမ့်လုံးကြီးမြင့်မှုကိုတောင်းယူဖြစ်ရှင်းမှုတောင်းဆိုမှုတွေကိုအခြေခံပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ဒီလှုပ်ရှားမှုမှာရင်းနှီးပေးဆက်ခဲ့ရတဲ့နိုင်ငံရေးလမ်းစဉ်နဲ့မျှော်မှန်းချက်တွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံရေးလှေကြုံစည်းသူတွေကြောင့်ပျက်စီးခဲ့ရတဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်။လက်ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခြေအနေတွေနဲ့အချိန်ကြီးရရက်ကိုကြောင်းလဲနိုင်ဖို့နိုင်ငံကိုဦးဆောင်နေတဲ့တာဝန်ရှိသူတွေကြားနိုင်ငံရေးအရစိတ်ဆက်ညှိနှိုင်းဖြေရှားရေးနည်းနဲ့ရဟန်းရှင်လူကြောင်းသားပြည်သူတွေပါဝင်ဆုံးဖြတ်ဖြေရှားရေးနည်းနဲ့သာဖြေရှင်းနိုင်လိမ့်မယ်လို့လည်းတန်ခါတော်တွေကမင်ကြားသွားကြပါရဲ့ခင်ဗျာ
ကိုစောထက်ပါရှင်ဒီကနေ့ညနေပိုင်းသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်အခုကြံနေသေးတဲ့အချိန်တွင်သတင်းချင်းချုပ်ကိုမတ်သိန်ကြီးထက်ကပြောပြပေးပါအောင်ရှင်
ဩဇာကြီးတဲ့မြန်မာစစ်တပ်အနေနဲ့နိုင်ငံရေးကနေဖယ်ရှားပေးဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကဒီကနေ့အင်ကာနေ့မှာပြောဆိုလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်လူနည်းစုအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့တမ်ဖော်ကာကွယ်ရေးဦးစီးချုပ်ပါဝင်စစ်တပ်တာဝန်ရှိသူတချို့ကိုတရားစွဲဆိုနိုင်ရေးတောင်းဆိုထားတဲ့မြန်မာဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွဲ့ရဲ့အပိသက်အစဉ်ခံစာမှာအခုလိုဖော်ပြတာဖြစ်ပါတယ်။စစ်တပ်ရဲ့ထိပ်ပိုင်းခေါင်းဆောင်မှုကိုအလုံးစုံပြင်ဆင်ရမှာဖြစ်ပြီးနိုင်ငံအုပ်ချုပ်ရေးမှာထပ်မပါသင့်တော့ဘူးလို့စာမျက်နှာ400ချော်ပါကုလသမဂ္ဂအစိုးရခန်းစားကဖော်ပြထားပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်စင်းတင်သွင်းခံထားရသူ Brett Kavanaugh နဲ့လွန်ခဲ့တဲ့နှစ်30ချော်ကသူ့အထက်တန်းကျောင်းသားဘဝမှာလိင်ပိုင်းဆိုင်ရာအကြမ်းဖက်တာခံခဲ့ရပါတယ်လို့စွပ်စွဲထားတဲ့အမျိုးသမီးတို့ကိုလာမယ့်သတင်းပတ်ထည့်အထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မှာကြားနာမှာဖြစ်ပါတယ်။လက်တလောဆွဆွဲချက်တင်နဲ့ပတ်သက်ပြီးအပြည့်အဝပွင့်လင်းမြင်လာမှုရှိရတဲ့အတွက်အများပြည်သူရှေ့မှောက်လာမယ့်တနင်္လာနေ့ကြားနာမယ့်အကြောင်းကော်မတီဥက္ကဋ္ဌကကြေညာချက်မှာပြောဆိုထားပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်တဲ့ဆိုတဲ့ဆွဆွဲမှုအပေါ်စုံစမ်းစစ်ဆေးမှုနဲ့ဆက်ဆက်တဲ့ဆက်ရွက်စရန်းညီကိုလျှို့ဝှက်ကန့်သက်ထားချက်ကိုပိတ်ဖြတ်ပေးဖို့အမေရိကန်သမ္မတထရန့်ကအမေရိကန်တရားရေးဌာနကိုအမိန့်ပေးထားပါတယ်ရှင်။
ဒီချင်းချုပ်ကိုမတ်သိန်ကြီးထက်ကပြောပြပေးခဲ့ရပါဒီနေ့နေ့စီစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်ဒီကနေ့ည9:00ကနေ 10:00 အထိတင်ဆက်မယ့် VOA အစီအစဉ်မှာအမေရိကန်နိုင်ငံရေးကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လေလံစီစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများပါဆင်အောင်ပါ
This program has come to you from the Voice of America, Washington.
From Washington.